ေကောက်ပွဲထပ်လုပ်ရေးလမ်းကြောင်းနဲ့အင်ဒိုနီးရှားကဂျန်ဝင်ညှိနှိုင်းမယ်ဆိုရင်လက်ခံဖို့လုံးဝမရှိကြောင်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာဆာဆာက VOA ကိုပြောပါတယ်အင်ဒိုနီးရှားနိုင်ငံအနေနဲ့မြန်မာစစ်တပ်နဲ့ CRPH လွှတ်တော်ကိုယ်စားလှယ်အဖွဲ့ကြားနှစ်ဖက်စလုံးနဲ့ဆွေးနွေးမှုတွေပြုလုပ်နေကြောင်းနိုင်ငံသားကြီးဝင်ကြီး Retno Masudi ကဗုဒ္ဓဟူးနေ့ကလည်းပြောကြားခဲ့ပါတယ်အပြည့်အစုံကိုတော့မတ်အင်ဂျင်နိုင်ငံတင်ပြပေးပါမယ်ရှင်
ဗုဒ္ဓဘူးနေ့ကတွေ့ဆုံမှုတွေနဲ့ပတ်သက်လို့အင်ဒိုနီးရှားနိုင်ငံဘက်ကသတင်းထုတ်ပြန်ခဲ့ပေမယ့်မြန်မာစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီရောပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကပါအခုသတင်းကြေညာချိန်အထိတရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူး။အင်ဒိုနီးရှားအစိုးရအနေနဲ့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အကျပ်အတဲကိုလွတ်မြောက်ဖို့ကြိုးပမ်းရမှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံအတွင်းဥဆောင်မှုယူခဲ့တာပါ။ဒါပေမဲ့အင်ဒိုနီးရှားကရေးဆွဲထားတဲ့အစီအစဉ်အရရွေးကောက်ပွဲထပ်လုပ်ရေးလမ်းကြောင်းကိုဥတီမယ်ဆိုရင်တော့ဂျာဝင်ညှိနှိုင်းတာကိုလက်ခံဖို့မရှိကြောင်း CRPH ကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာဆဆာက VOE ကိုပြောပါတယ်
။သူတို့ကတကယ်တမ်းဆိုတော့အခုစစ်အာဏာသိမ်းမှဒီလိုနဲ့အင်ဒိုနီးရှားနိုင်ငံချင်းဝကြည့်စစ်ကနေပြီးတော့ဒီစစ်ကောင်စီနဲ့တွားတွေ့တာကတော့စစ်ကောင်စီကအသိမှပြုတ်လို့ဖြစ်နေတယ်။ဒါကတော့မြန်မာပြည်သူလူထုကိုမလေးစားရရောက်တယ်။ဆိုတော့ကျွန်တို့ကတကယ်လို့မြအာဆီယံကမြန်မာနိုင်ငံတစ်ခုရဲ့အရေးကိုဝေရောက်မဆွဲဖျေးဆိုတာသူတို့ရဲ့ policy ဖြစ်ပေမဲ့လည်းတကယ်တမ်းဆိုတော့ဒါသူတို့ကတစ်ဖက်သားစာပြီးတော့ဝေရောက်ဆွဲဖျေးနေတာပဲလေသူတို့ကဟုတ်တယ်သူတို့ရဲ့ agenda ကျွန်တော်တို့ကိုလို့တည်ပြီးသူတို့ကဟုတ်ပြီခင်ဗျားတို့စီကောက်စီကနေပြီးတော့တနေ့အလုံးမှာဟိုရွေးကောက်ပွဲကိုလုပ်မယ်ဆိုတဲ့အတိုင်းပဲတနေ့မှာတော့မကြော်ပဲနဲ့ရွေးကောက်ပွဲကိုလုပ်ကိုလုပ်ရမယ်ပိုင်ရပေါ့ကွာအဲရွေးကောက်ပွဲလုပ်ချင်မလို့ဘူးလေလုပ်ပြီးပြီလေတာကိုအတိမပြူလိုက်ရပဲလေသူတို့ကဒီဖက်ကသမတော်ဖက်ကနေပြီတော့သူတို့ရဲ့ propaganda machine သူတို့ရဲ့ဟိုပါလေဒီမတမာမှုဆိုပြီးတော့မဲ့အီအတွက်စစ်သားနဲ့ချောင်းသိကိုသူတို့ကထိုးလိုက်တယ်လေဒါ proof လည်းမရှိဘူး evidence လည်းမရှိဘူးဒါကြောင့်မလို့ခုအာဂီယာအနေထားကိုကြည့်မယ်ဆိုရင်တော့လုံးဝမကျေနပ်နိုင်ဘူ
းမြန်မာနဲ့ပတ်သက်ရင်အာဆီယံနိုင်ငံတချို့မှာကိုကြိုးစည်းပွားတွေရှိနေတဲ့အတွက်အခုလိုစစ်အာဏာသိမ်းပြီးအရက်သားအစိုးရကိုအင်အားသုံးဖြုတ်ချခဲ့တဲ့လုပ်ရက်မှာအာဆီယံဘက်ဝင်နိုင်ငံတွေရဲ့ယက်တီချက်နဲ့ပတ်သက်လို့ဒေါက်တာဆဆာကအခုလိုမေးခွန်းထုတ်သွားပါတယ
်အာဆီယံကမြန်မာနိုင်ငံအရေးကိုတကယ်ဖြည့်ဆည်းချင်တယ်ဆိုရင်သူတို့ကလည်းကြည့်မယ်ဆိုစင်ကာပူကမြန်မာနိုင်ငံမှာရည်ရွယ်မြို့နာမှုအများဆုံးနိုင်ငံတစ်ခုဖြစ်နေတယ်နော်အင်ဒိုနီးရှားတို့လည်းဖြစ်နေပြတော့ဟိုမှာဗီယက်နမ်တို့လည်းဖြစ်နေနော်တော့ထိုင်းလည်းလည်းဖြစ်နေပေါ့သူတို့ကမြန်မာနိုင်ငံမှာသူတို့ရင်းနှီးမြှုပ်နှံထားတဲ့ငွေကိုပဲကြည့်တယ်လူထုကိုမကြည့်ဘူးဒါတော့လုံးဝကိုကျွန်တော်လည်းလက်မခံနိုင်ဘူးဘောတစ်ဖက်ကပြောမယ်ဆိုရက်ဒါဟာဒီရွေးကောက်တည်မြှောက်ခံလိုက်တဲ့လွှတ်တော်ကိုယ်စားလှယ်400ကျော်ကိုလည်းမထီမဲမီပြုတ်တလို့ဖြစ်တယ်လို့အမေတို့အောက်ဆားစုကြည့်အချို့တည်းမှာရောက်နေတာကိုလည်းမထီမဲမီပြုတ်တယ်ထိုနည်းတူပဲလူထုကရွေးကောက်တင်မြှောက်ထားတဲ့တမရကြီးဦးဝင်းမင်းသူတို့ဖားစီချုံးတော်ထလာကိုလည်းတဘောသူရရောက်နေတယ်
အင်ဒိုနီးရှားအနေနဲ့မြန်မာနိုင်ငံအချက်တဲကိုတကယ်တမ်းဂျာဝင်ညှိနှိုင်းမယ်ဆိုရင်လက်ရှိလူထုတပိတ်ဥဆောင်နေသူတွေအပါအဝင်မြန်မာစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီနဲ့ဖမ်းဆီးထားတဲ့ဒေါအောင်ဆန်းစုကြည်တမရဦးဝင်းမင်းစတဲ့သုံးဖွင့်ဆိုင်တွေ့ဆုံဆွေးနွေးရမှာဖြစ်တယ်လို့သူကဆိုပါတယ
်တကယ်တော့မြန်သူတို့လာမယ်ဆိုရင်တော့သုံးဖွင့်ဆိုင်ကိုတွေ့ရမှာဖြစ်ပါတယ်အခုလောက်ပေါ်မှာစာသားပြတ်နေတဲ့ generation Z console တွေကိုလည်းတွေးတင်တယ်တွေးကိုတွေးတင်တယ်ပြတော့ဒီဘက်ကဟုတ်ပြီစီကောက်စီလည်းတွေးတင်တယ်ဒီဘက်ကအမေတော်စုကိုလည်းတွေးကိုတွေးတင်တယ်တမနာဦးအမီကိုလည်းတွေးကိုတွေးတင်တယ်သူတို့ဖားထားတယ်ဖြစ်စေမဖားထားတယ်ဖြစ်စေဒါနိုင်ငံကြီးကနိုင်ငံကြီးလို့သူတို့လိုရမှာဖြစ်ဒါမှမဟုတ်အခုကတစ်ဖက်သားစာပြတော့စီကောက်စီနဲ့လာညှိနှိုင်းတယ်လို့ compromise လာလို့တလို့မျိုးကအာစာကဒီလိုဆက်လက် play နေတော့ကျွန်တော်ကငင်ငင်ကြည့်မှာမဟုတ်ဘူးအခုကကျွန်တော်တိပါတယ်ဒီစင်ကာပူမှာဘသူတီကပါရှိတယ်လေကျွန်တော်တို့ကိုလို့တည်တယ်ဒါတွေအလုပ်ကိုလည်းအမေရိကဆွေရကိုလည်းစင်ကာပူဆွေရကိုတာကူဆွေးနွေးဖို့ကျွန်တော်တို့မှဒါအထိကိုကျွန်တော်ကတော့လိုက်တော့မှဖြစ်ပါတယ
်အင်ဒိုနီးရှားနိုင်ငံသားကြီးဝင်ကြီး Retno ဟာဗုဒ္ဓဘုနေ့ကထိုင်းနိုင်ငံဘန်ကောက်နေစိမ့်မှာမြန်မာစစ်အုပ်ချုပ်ရေးကောင်စီကနိုင်ငံသားကြီးဝင်ကြီးဦးဝနမောင်တွင်ထိုင်းနိုင်ငံသားကြီးဝင်ကြီး Don Primet Winaido နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်အလားတူ Retno ဟာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့လည်းဆွေးနွေးပြောဆိုခဲ့ကြောင်းအင်ဒိုနီးရှားဆွေးရဘက်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ဒီဆွေးနွေးမှုနဲ့ပတ်သက်လို့ CRPH ဘက်ကတရားဝင်ထုတ်ပြန်ပြောဆိုခြင်းမရှိသေးပါဘူးရှင်။